တောင်ကိုရီးယားနိုင်ငံကိုတောင်ရက်ကြာတရားဝင်ခီးစဉ်ဖြစ်ရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်ဟာဒီကနေ့အောက်တိုဘာလ9ရက်နေ့မှာတော့တောင်ကိုရီးယားသမ္မတအီမြွန်ဘတ်နဲ့တွေ့ဆုံခဲ့ပြီးတော့နှစ်နိုင်ငံကြားနိုင်ငံရေးနဲ့တန်တမန်ဆက်ဆံရေးတွေအပါအဝင်စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုအချိန်မြင့်လှုပ်ဆောင်ဖို့ဆွေးနွေးကြကြပါတယ်။ဒါ့အပြင်သမ္မတဟာဒီခီးစဉ်အတွင်းမှာတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ Bangkok VOA ရုံးခွဲကနေကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါရှင်။
တောင်ကိုရီးယားနိုင်ငံကို၃ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့သမ္မတဦးသိန်းစိန်ကိုတောင်ကိုရီးယားနိုင်ငံဂုံပြူတပ်ဖွဲ့ကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုတဲ့အတန်းတွေကိုကြားခဲ့ရတာပါသမ္မတဦးသိန်းစိန်ဟာဒီကနေ့ညနေစောင်းမှာတောင်ကိုရီးယားသမ္မတအီမြုံဘတ်နဲ့ဆိုးလ်မြို့တော်မှာရှိတဲ့ချုံဝါဒေးသမ္မတအိမ်တော်မှာလက်ခံတွေ့ဆုံခဲ့တာပါသမ္မတနှစ်ဦးရဲ့ထိပ်သီးဆွေးပွဲအတွင်းရင်းနှီးမြှုပ်နှံမှုတွေကိုအာမခံမဲ့သဘောတူညီချက်ရရှိအောင်နိုင်ငံအကြားဆွေးနွေးညှိနှိုင်းသွားမယ်အကြောင်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ပြီးတကားဖွင့်ဝါဒကိုစတင်ကျင့်သုံးနေတဲ့မြန်မာနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံအကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးချဲ့လှုပ်ဆောင်နိုင်ရေးအတွက်နီနီကပ်ကပူးပေါင်းဆောင်ရွက်ကြဖို့လဲထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီမှုရခဲ့တယ်လို့ဆိုပါတယ်တောင်ကိုရီးယားနိုင်ငံကကုမ္ပဏီပေါင်း52ခုကမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာတန်3000နီးပါးရင်းနှီးမြှုပ်နှံထားတာကြောင့်တောင်ကိုရီးယားဟာမြန်မာနိုင်ငံအတွက်အရေးပါတဲ့ကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်နေတာပါဒီနေ့အစောပိုင်းသမ္မတအီမြုံဘနဲ့မတွေ့ဆုံခင်ကတော့သမ္မတဦးသိန်းစင်ဟာတောင်ကိုရီးယားနိုင်ငံကအလတ်စားနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးနှက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကြောင့်ဝင်ရောက်လာမဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုများမှာပေါ်ဆောင်ပေးမဲ့အခွင့်အလမ်းတွေကိုထိရောက်စွာအသုံးချနိုင်အောင်ကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ကျွန်တော်တို့ရဲ့ဒီအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများအဆင်သင့်ဖြစ်နေအောင်လိုအပ်တဲ့အကူအညီတွေကိုကိုရီးယားနိုင်ငံအသေးစားနဲ့အလဆားစီးပွားရေးလုပ်ငန်းအဖွဲ့ချုပ်ဖြစ်တဲ့ KBIS ကလည်းပေါ်ဆောင်ပေးနိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်မိပါတယ
်ဒီတွေ့ဆုံပွဲအတွင်းတောင်ကိုရီးယားနိုင်ငံကအလဆားနဲ့အသေးစားရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာတိုးချဲ့လှုပ်ဆောင်ရေးအတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်နဲ့ကိုရီးယားစီးပွားရေးလုပ်ငန်းရှင်အဖွဲ့တို့အကြားသဘောတူညီမှုစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ကြတာပါအောက်တိုဘာလ10ရက်တနင်္လာနေ့တုန်းကတော့သမ္မတဦးသိန်းစင်ဟာတောင်ကိုရီးယားနိုင်ငံကပြည်ပပုဂ္ဂိုလ်တွေအတွက်အဓိကဌာနကြီးဖြစ်တဲ့ကိုထရာကတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံပြီးမြန်မာနိုင်ငံမှာတောင်ကိုရီးယားကရင်းနှီးမြှုပ်နှံမှုတွေလာရောက်လွတ်ကန်ကြဖို့ဆွေးနွေးကြတာပါတက်တန်းအဖြစ်နှစ်ပေါင်း50လောက်ရှိလာပြီဖြစ်တဲ့ဒီကိုထရာအဖွဲ့ဟာတောင်ကိုရီးယားနိုင်ငံဆက်မှုလုပ်ငန်းတွေစတင်လှုပ်ဆောင်ရင်ခေဥ်ကာလကလေးကကိုရီးယားထုတ်ကုန်ပစ္စည်းတွေပြည်ပနိုင်ငံတွေကိုပို့နိုင်ရေးအတွက်အဓိကအခန့်ကဏ္ဍကနေဥဆောင်လွတ်ကန်ပေးခဲ့တဲ့အဖွဲ့ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံစီးပွားဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်တဲ့နေရာမှာအရေးပါတဲ့အဖွဲ့လည်းဖြစ်ပါတယ်ဒီကနေ့သမရနှစ်ဦးတွေ့ဆုံကြတဲ့ထိပ်သီးဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့သမရဦးသိန်းစင်ဟာတောင်ကိုရီးယားနိုင်ငံမှာရှိနေစဉ်အတွင်းစစ်လက်နက်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေကိုလည်းတွားရောက်လေ့လာဖို့ရှိတယ်လို့သိရပါတယ်။တောင်ကိုရီးယားသမရအီမြုံဘတ်ဟာအခုနှစ်မေလတုန်းကမြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်တွားရောက်ခဲ့စဉ်တုန်းကလည်းစီးပွားရေး၊ကုန်သွယ်ရေး၊စွမ်းအင်နဲ့အရင်းအမြစ်ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အပြင်လူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပညာတော်သင်အစီအစဉ်တွေလုပ်ဖို့ကိုရီးယား Development Institute ကိုနမူနာယူပြီးနိုင်ငံတော်ပိုင်စီးပွားရေးသုတေသနသိပ်ပံတစ်ခုတည်ထောင်ဖို့အတွက်ပူးပေါင်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတဲ့အပြင်မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားကလက်နက်တွေကိုနောက်ထပ်မဝယ်ဖို့သမ္မတဦးသိန်းစင်ကတောင်ကိုရီးယားသမ္မတကိုအာမခံချက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ